ွန်ပြည်နယ်မှာမွန်အမျိုးသမီးပါတီ၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီဆိုပြီးမွန်တိုင်းသားပါတီ၃ပါတီရှိပါတယ်အဲ့ဒီပါတီ၃ခုမှာမွန်အမျိုးသားပါတီတစ်ခုတည်းကသာမော်လမြိုင်မြို့နယ်မဲဆန္ဒနယ်ကနေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်။မွန်အမျိုးသားပါတီဟာပြီးခဲ့တဲ့2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကခေါင်းဆောင်တချို့နဲ့1990ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့မွန်ဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေနဲ့ပြန်လည်ဖွဲ့စည်းထားတဲ့ပါတီဖြစ်ပါတယ်။မော်မျိုးသားပါတီဟာ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးတိုင်းဒေသတန်းတူညီမျှမှုရရှိစေရေးမွန်ပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရရေးဆိုတဲ့မူဝါဒတွေနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာလို့ပြောပါတယ်။ရွေးကောက်ပွဲအနိုင်ရတဲ့အခါပါတီရဲ့မူဝါဒတွေကိုလက်တွေ့အကောင့်ထည့်ဖို့ဆောင်ရွက်သွားမှာဖြစ်တယ်လို့မော်လမြိုင်မြို့နယ်မဲဆန္ဒနယ်ကနေဝင်ရောက်ရွေးခန့်မဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းမိနွယ်နွယ်လင်းကပြောပါတယ်။
မွန်ရွာတွေမှာဆိုတော့အန်တီတို့ကကို့မွန်ပြည်နယ်လေးဖြစ်တယ်တော့အားရကျင်တတ်မှုတအားရှိတာပေါ့အဓိကကို့ပြည်နယ်ရဲ့လိုအပ်ချက်တွေရဲ့ကို့ပါတီရဲ့မူဝါဒမှာချမှတ်ထားတဲ့အားတွေကိုအန်တီတို့အဓိကဆောင်ရွက်သွားမှာပါသမီးပမာပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေနဲ့အတူတူပဲအန်တီတို့တိုင်းရင်းသားဟာလေအပါဝင်ဖြစ်တဲ့အတွက်အကုန်လုံးဟိုအုပ်ချုပ်ရေးအာဏာဥပဒေပြုရေးအာဏာနဲ့တရားစီရင်ရေးအာဏာအဲ့ဒီအာဏာ၃ရပ်မှာဒီတိုင်းရင်းသားတွေအားလုံးဟာအတူတူကရရှိရမယ်ဆိုတဲ့အဓိကချက်ပါ
မွန်မျိုးသားပါတီဟာမွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာကိုယ်စားလှယ်လောင်း50ကျော်နဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်။ရွေးကောက်ပွဲမှာပါတီတစ်ခုတည်းကအပြတ်အသတ်နိုင်ရပြီးအစိုးရဖွဲ့ဖို့ထက်အတိုက်ခံပါတီအချင်းချင်းပူးပေါင်းပြီးအစိုးရဖွဲ့နိုင်ဖို့ကိုလိုလားတယ်လို့မော်လမြိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းမင်းစေရာဦးကပြောပါတယ်
။တကယ်တမ်းကျတော့ပါတီတစ်ခုတည်းကအစိုးရဖွဲ့ဖို့စဉ်းစားတာထက်ပါတီတွေပေါင်းပြီးတော့အစိုးရဖွဲ့ဖို့မစင်စားကြဘူးလား။တိုင်းရင်းသားပါတီနဲ့ဒီမိုကရက်တစ်အင်အားစုတွေပေါင်းပြီးတော့အစိုးရဖွဲ့ဖို့ဘာဖြစ်လို့မစင်စားကြတော့လဲ။တပါတီတွေကပဲအစိုးရလောက်ရမယ်လို့ဘာဖြစ်လို့စင်စားနေကြလဲ။ဒီမေးခွန်းမဲကျွန်တော်ပြန်မေးချင်ပါတယ်။ကျွန်တော်တို့မွန်တွေမွန်အမတ်ကိုမဲပေးရင်မဲဘလောက်ကွယ်ကွယ်လူရဲချိုးစားနဲ့တွက်ရင်နိုင်နိုင်တယ်။အဓိကကမွန်အမတ်တွေကိုမွန်တွေမဲပေးဖို့ပဲလိုအပ်တယ်။မွန်တွေမဲပေးလို့ရှိရင်ဥပမာကျွန်တော်ပြောပါမွန်80ရာခိုင်နှုန်းရှိတဲ့ area မှာဘလို့ပဲကွဲသွားကွဲသွားအနည်းဆုံး35ကွဲရင်တော့မှမွန်အမတ်နိုင်တယ်။ကျန်တဲ့30ဟာတခြားပါတီတွေခွဲယူပါစေ35မှာမွန်အမတ်နိုင်တယ်။အဲ့ဒါကြောင့်မွန်တိုင်းမွန်တိုင်းမွန်အမတ်ကိုမဲပေးဖို့ပဲကျွန်တော် message ပေးချင်ပါတယ်။
မော်လမြိုင်မြို့နယ်မှာပြောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီအမျိုးသားတွတ်တက်ရေးပါတီ88မျိုးဆက်ចောင်းသားလူငယ်များပါတီအစရှိတဲ့ပါတီတွေကလည်းရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာမဲမတမာမှုတွေမရှိဖို့အတွက်မဲယုံတိုင်းကိုစောင့်ကြည့်ဖို့ပြင်ဆင်ထားတယ်လို့ပြည်နယ်လွှတ်တော်မဲဆန္ဒနဲ့အမှတ်1ကနေရွေးကောက်ပွဲဝင်မဲ့ကိုစလဲလောင်းနိုင်မင်းကျော်ကပြောပါတယ်။
မဲရုံတွေအနေထားတော့အားလုံးကိုတော့ကျွန်တော်တို့ကစောင့်ကြည့်ရမယ့်အခြေအနေမှာရှိတယ်။အရင်ကလည်းကြိုတင်မဲကိစ္စတွေကလည်းရှိတာတယ်။နောက်ထပ်တကမဲပေးတဲ့စနစ်တွေမှာလည်းမဲဆန္ဒရှင်တွေကပြင်တာနဲ့ထပ်မားတာနဲ့ထပ်ပြင်နေရတာနဲ့ထပ်မားတာနဲ့ဆိုတော့ကျွန်တော်တို့လည်းနောက်ထပ်အများကြီးစောင့်ကြည့်ရမယ်လို့ထင်တယ်။မဲပေးတာကိုလည်းကျွန်တော်တို့တိကျစောင့်ကြည့်မယ်။ပြည်သူတွေခက်ခဲဘာတွေဖြစ်သွားတာလဲဒါတွေလည်းကျွန်တော်တို့စောင့်ကြည့်မယ်။
မွန်ပြည်နယ်မှာတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအာဏာမှုတွေရှိနေကြောင်းနဲ့မွန်ပြည်နယ်အစိုးရအဖွဲ့မှပါဝင်ခွင့်ရလာတဲ့အခါတရားဥပဒေစိုးမိုးရေးအတွက်အဓိကဆောင်ရွက်သွားမယ်လို့ပြည်နယ်လွှတ်တော်မဲဆန္ဒနဲ့အမှတ်1ကနေရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းမိလတ်လှကြီးကလည်းပြောပါတယ်
မွန်ပြည်နယ်ရဲ့လူအချက်တရားဘာလဲဆိုတော့အဂတိလိုက်စားတယ်မမျှတမှုတွေရှိတယ်တရားဥပဒေနဲ့ကင်းကွာပြီးတော့ခံစားနေရတဲ့လူတွေအများကြီးပါပဲနောက်တော့မူရစေဝါပြတနာတွေလူကုန်ကူးတွေအဲ့ဓာတွေကဒီမွန်ပြည်နယ်မှာအများကြီးပြည်သူတွေကတွေ့ကြုံခံစားနေရတာပေါ့နော်အဲ့ဓာတွေကိုစူပူဆန္ဒပြရတယ်ကောက်ွက်ကြတယ်အဲ့ဓာတွေလူဒုတွေကဟိုအစိုးရကောင်တက်လက်ကိုလူကျင်တို့ပေါ့သူတို့ရဲ့လူအချက်အတိုင်းအစိုးရကောင်တက်လက်ဖြစ်ဖို့အတူတူကြိုးစားမယ
်မွန်ပြည်နယ်မှာလူဦးရေ2တန်းကျော်ရှိပြီးမဲပေးခွင့်ရှိသူအရေအတွက်ဟာ 1.5 တန်းကျော်ရှိပါတယ်မော်လမြိုင်မြို့နယ်မဲဆန္ဒနယ်မှာဆိုရင်မဲပေးခွင့်ရှိသူအရေအတွက်39,000ကျော်ရှိပြီးမွန်ပြည်နယ်မှာမော်လမြိုင်မြို့နယ်ဟာမဲပေးခွင့်ရှိသူအများဆုံးမဲဆန္ဒနယ်ဖြစ်ပါတယ်ရှင်။